တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုအင်းစိန်ထောင်တွင်းကစစ်ခုံရုံးကနေနိုဝင်ဘာလ30ရက်နေ့ကတေတံအမိန့်ချမှတ်ခဲ့ပါတယ်။ကမ္ဘာယရနာပန်ကွဲတစ်ခုမှာဖြစ်ခဲ့တဲ့ပစ်ခတ်မှုနဲ့ပတ်သက်လို့ဆွဆွဲဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတာဖြစ်လို့အဲ့ဒီကျောင်းသားတွေအနေနဲ့ရှေ့နေအမှုလိုက်ခွင့်မရပဲစစ်ခုံရုံးနဲ့သူတို့ကိုစစ်ဆေးပြီးတော့အမိန့်ချခဲ့တာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမျက်မှောင်ကပြောပြပေးပါမယ်ရှင်။
ဆဲအုပ်ချုပ်ရေးထုတ်ပြန်ထားတဲ့တောင်တကုံမြို့နယ်ထဲမှာအခုနှစ်ဧပြီလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ကမ္ဘာယရနာဘဏ်ဓမြတိုက်မှုဖြစ်စဉ်မှာပါဝင်ခဲ့သူတွေလို့ဆိုပြီးကျောင်းသား9ယောက်လုံးကိုဖမ်းဆီးတရားစွဲအမိန့်ချခဲ့တာဖြစ်ပါတယ်။သူတို့ကိုဧပြီလ22ရက်နေ့မှာဖမ်းဆီးခဲ့ပြီးရာဇသက်ကြီးပုံမှ302ကာကြီးလူသတ်မှုနဲ့စစ်ခုံရုံးတင်စစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။မနေ့နိုဝင်ဘာ30ရက်နေ့မှာတော့အင်းစိန်အချင်းထောင်စစ်ခုံရုံးကနေတေးတံအမိန့်ချလိုက်တာဖြစ်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုမင်းဟန်ထက်က VOA ကိုပြောပါတယ
်သူတို့9ယောက်လုံးကိုဒါဟိုပြီးခဲ့တဲ့ဧပြီလပေါ့ဆိုတော့ဒီ2022ခုနှစ်ဧပြီလတုန်းကဒါဖြစ်ခဲ့တဲ့ဒီကမ္ဘာယန္နာဘဏ်ပြစ်ခတ်မှုဖြစ်စဉ်ပေါ့လေဆိုတော့ဒီကမ္ဘာယန္နာဘဏ်မှာပြစ်ခတ်ခံရပြီးတော့ဒါဘဏ်မန်နေဂျာတေဆုံးခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့ကိုဖမ်းဆီးရအရေးယူလဲဆိုတဲ့ဟာမျိုးကျွန်တော်သိရပါတယ်ကျွန်တော်တို့တကုံတက္ကသိုလ်ကျောင်းသားထဲမှာဆိုရင်တော့ဒါတေတံအချခံထားတာဒီ9ယောက်ရယ်နောက်ကျွန်တော်တို့ဒါလွန်ခဲ့တဲ့အရှိကာလကတေတံချခံထားတဲ့သူတစ်ယောက်ရယ်ပေါ့လေအလုံးပေါင်းကျွန်တော်တို့10ယောက်ရှိရယ်လို့ပြောလို့ရပါတယ်သူတို့ကိုဒီချမှတ်ထားတဲ့တေတံနဲ့ပတ်သက်ပြီးတော့သူတို့ရဲ့မိသားစုဝင်ရဲ့ဆန္ဒအရကတော့ဒီနိုင်ငံတကာအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းအတွေအနေနဲ့ဒီလိုမျိုးတပ်ဖြတ်ဖို့စူးစမ်းတဲ့ကိစ္စအပေါ်မှာပို့ပြီးအယုံဆိုင်တားဆီးရတွေဖိအားပေးရတွေလှုပ်ဖို့ဆိုတဲ့ဆန္ဒမျိုးရှိပါတယ်
စစ်ခုံရုံးမှာစစ်ဆေးတဲ့အမှုဖြစ်တဲ့အတွက်ရှေ့နေခေါ်ခွင့်မရခဲ့သလိုဖမ်းဆီးခံရချိန်ကနေစပြီးတော့လက်ရှိသေးတမ်းပေးခံထားရချိန်အထိဘယ်မိသားစုဝင်တွေနဲ့မှတွေ့ခင်မရခဲ့ဘူးလို့မိသားစုနဲ့နှိစက်တဲ့အတိုင်းအဝိုင်းကနေသတင်းသိရပါဗျ။သေတမ်းချမှတ်ခံရတဲ့ကျောင်းသားတွေကတော့ကိုခန့်စင်ဝင်းကိုတူရမောင်မောင်ကိုဇော်လင်းနိုင်ကိုတီဟာထက်စောကိုဟိန်းထက်ကိုသက်ပိုင်ဦးကိုခန့်လင်းမောင်မောင်တို့ဖြစ်ပါတယ်သူတို့အားလုံးဟာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့ကြတဲ့ကျောင်းသားတွေဖြစ်ပါတယ်။အခုလိုသူတို့ကိုတေးတံချမှတ်လိုက်တဲ့အပေါ်တမကအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကပြောပါတယ
်။စစ်ကောင်စီကနေပြီးတော့ဒီလိုတရားမဲ့တပ်ဖြတ်တဲ့ကိစ္စတွေကတော့ဆင်းရဲမပြတ်ကျူးလွန်ခဲ့တာပါပဲ။အရင်တုန်းကလည်းဒါလမ်းမတွေပေါ်မှာရောစစ်ကြောရေးစခန်းတွေအကျဉ်းဆောင်တွေထမ်းပါလေ။ဒါအများအပြားတပ်ဖြတ်ခံရရပါမယ်။အခုအချိန်ကြီးကတော့သူတို့တွေကဒီတရားရုံးတွေကိုအသုံးချပြီးတော့ဒီဥပဒေနဲ့အညီပေါ့ဗျာ။ဒါသူတို့အပြောပေါ့။နောက်ပြီးတဲ့အခါမှာဒါလုံထုံးလုံးကြီးအရာဒီလိုမျိုးတည်ရန်ချပါတယ်ဆိုပြီးတော့ဒါတကယ်ကိုပုတ်တိုးဆွေးမြင့်နေတဲ့တရားဥပဒေတွေတရားရုံးတွေကိုအသုံးချပြီးတော့ခုလုံးလုံးပြီးတော့လူတတ်ဖို့စ조사တဲ့ကိစ္စပါ။ဆိုတော့ဒီကိစ္စကိုကျွန်တော်ဘယ်နည်းနဲ့ပဲသူတို့ဒီလူတတ်ဖို့စ조사တည်ဖြစ်စေလူတတ်တယ်ဆိုတဲ့ကိစ္စလူဒုကိုဖိနှိပ်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့အပြင်းထန်ဆုံးစန့်ကျင်ပါတယ်။ဟိုဒီလိုမျိုးဖြစ်ရတွေထပ်ပြီးမဖြစ်ဖို့ဆိုလို့ရှင်ကျွန်တော်ဆက်ရလာရှင်စနစ်ကိုကျွန်တော်တို့အပြီးတိုင်းကျွန်တော်တို့တိုက်ဖြတ်ဖို့လိုပါတယ်တစ်ဖက်မှာကလည်းနိုင်ငံတကာအနေနဲ့ဒီလိုမျိုးတရားမဲ့လူတတ်ဖို့စ조사လာတယ်ဆိုတဲ့ကိစ္စတွေအပေါ်မှာတော့ပို့ပြီးတော့အယုံဆိုင်ဖို့လိုပါပြီပို့ပြီးအယုံဆိုင်တဲ့မှာပြီးလို့လည်းကျွန်တော်ပြောလိုပါတယ
်သူတို့ကိုစစ်ခုံရုံးကအခုလိုအမိန့်ချလိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးမကြခင်မှာသူတို့ကိုတေးတန်းစီရင်မဲ့ဆိုပြီးတော့လူမှုကွန်ရက်တွေမှာသတင်းတွေပြတ်နေပေမဲ့လည်း VOA ကဒါကိုသိကြအတိမပြုနိုင်ပါဘူးနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AABB ရဲ့နိုဗ ెంబ ာ30ရက်ထုတ်ပြန်ချက်အရ2021စစ်တပ်အာဏာသိမ်းချိန်ကနေ2022နိုဗ ెంబర్ 30ရက်နေ့အထိနိုင်ငံတော်ဝန်မှဖမ်းဆီးခံရသူစုစုပေါင်း 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးဟာအကျဉ်းထောင်အသီးသီးမှအကျဉ်းချခံထားရပါတယ်တေတံချခံထားရတဲ့အကျဉ်းသားအယောက်90ထက်မနည်းရှိတယ်လို့လည်းထုတ်ပြန်ထားပါတယ်ရှင
်။တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုစစ်ခုံရုံးကနေတေတံအမိန့်ချမှတ်လိုက်တဲ့သတင်းမဆုမျက်မှောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။